လိန်တူကျေးဆက်ဆံ
ပြချခံရတဲ့
ရာဇဝတ်မှုကျွန်းလွန်သူတွေမဟုတ်ဘူးလို့ Australia နိုင်ငံဆိုင်ရာ American သံမတ်ကြီးကပြောလိုက်ပါတယ်။ယောဂါပိုးရနေသူတွေဝေဒနာရှင်တွေကိုအမှောင်တူတဲ့ဂျောင်တိုးထားလိုက်ရုံနဲ့ယောဂါတိုက်ဖြတ်ရေးမအောင်မြင်နိုင်ဘူးလို့အချိန်20မြောက်ဒီကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံမှာ American သံမတ် John Berry ကပြောကြားလိုက်တဲ့အကြောင်း VOA သတင်းတောက်Joe Cooper ကတင်ပြပို့ထားပါတယ်မြန်မာနိုင်ငံမှာ HIV AIDS ဝေနာရှင်တွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတာကြောင့်ကာကွယ်တားဆီးရေးလုပ်ငန်းတွေမှာလည်းအခက်အခဲတွေဆက်ပြီးရှိနေတယ်လို့ညီလာခံကိုတက်ရောက်နေတဲ့အေးငိမ့်မစ်တာအဖွဲ့ရဲ့စီမံကိန်းမန်နေဂျာကိုမျိုးမင်းတက်ကလည်းပြောပါတယ်အကြောင်းစုံကဒီလိုပါရှင်ကမ္ဘာကြီးမှာ HIV AIDS ရောဂါတိုက်ဖျက်ရေးအတွက်အရေးကြီးဆုံးအချိန်ကိုရောက်နေပြီလို့ညီလာခံကိုတက်ရောက်လာတဲ့ Australia နိုင်ငံဆိုင်ရာ American သံမတ်ကြီးJohn Berry ကပြောပါတယ
် We are now on the brink of an AIDS free generation
တို့အနေနဲ့အခုဆိုရင် AIDS ရောဂါကင်းတဲ့မျိုးဆက်ရနိုင်ဖို့လက်လမ်းမီလူနီးပါးဖြစ်နေပါပြီဒါပေမဲ့ဒီဥတီကျရောက်ဖို့ကကျွန်တော်တို့အားလုံးအတူတကအလက်တွဲလှုပ်ဆောင်ကြရမှာဖြစ်ပါတယ်ကာကွယ်ဆောင်ရှောက်မှုနဲ့ယောဂါကုသမှုအတွက်လူတိုင်းလက်လမ်းမီစေရမှာဖြစ်ပါတယ
်ဒါပေမဲ့လို့ကမ္ဘာမှာဒီယောဂါပိုးကိုကာကွယ်ဖို့ကုသဖို့အတွက်အတားအဆီးအခက်အခဲတွေဟာအများကြီးရှိနေတယ်လို့လည်းသူကဆိုပါတယ
် Unfortunately the criminalization of certain
ဒီယောဂါဖြစ်နိုင်ဖို့အလားအလာများတဲ့သူတွေနဲ့ HIV ပိုးရနေသူတွေကိုနှိမ်ချဆက်ဆံတာ HIV နဲ့ပတ်သက်ပြီးအရှက်ရစရာအဖြစ်ထင်မြင်ယူဆကြတာတွေဟာဒီယောဂါပပျောက်အောင်လှုပ်ဆောင်ရမှာအဟန့်အတားတွေဖြစ်နေပါတယ
် HIV ပိုးကာကွယ်တားဆီးရေးနဲ့ပတ်သက်လို့လူငယ်တွေကိုပညာပေးတာသူတေသနာလုပ်ငန်းတွေကိုထောက်ပံ့တာHIV ပိုးရှိနေသူတွေခီးသွားလာခွင့်ကန့်သက်တာတွေကိုဖယ်ရှားတာကူးစက်ရောဂါတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့ Global Fund အဖွဲ့ကြီးကိုထောက်ပံ့ပေးတာစတဲ့အချက်တွေကို American သံမတ်ကြီးကဆိုလိုတာဖြစ်ပါတယ်မြန်မာနိုင်ငံကလူငယ်တွေထဲမှာတော့လိင်တူချင်းဆက်ဆံသူတွေလိင်လုံသားတွေအနေနဲ့ယောဂါပိုးကာကွယ်ရေးမှာခွဲခြားဆက်ဆံတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့အင်းကြီးမေတ္တာအဖွဲ့ရဲ့စီမံကိန်းမန်နေဂျာကိုမျိုးမစ်တက်ကပြောပါတယ်။သူကိုယ်တိုင်လည်းလိင်တူချင်းဆက်ဆံသူတွေရဲ့လိင်မှုဆိုင်ရာနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံကိုကိုစားပြုပြီးဆွေးနွေးခဲ့ပါတယ
်။လူငယ်မျိုးသားအချင်းချင်းချစ်ခင်ဆောင်ရွက်သူတွေပြီးတော့ကြတော့လူငယ်မျိုးသမီးလိင်လုံသားတွေပြီးတော့လူငယ်ဟိုမွေးစေကြောတဲ့ထိုးသွင်းတဲ့လူငယ်တွေအတွက်လည်းနောက်ကကြအရှက်ပြီးပို့ကူဆက်ထားတဲ့လူငယ်တွေအတွက်လည်းပေါ့နော်။သူတို့အတွက်ကိုကျွန်တော်ကလာပြီးတော့ဆွေးနွေးပေးတာ။အခုစနေနေ့အချိန်မှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့အဓိကကလူငယ်ဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်ပေါ့နော်ဒီ HIV AIDS နဲ့ပတ်သက်လို့ရှိလို့ရှိရင်အရှိုးကြောင့်ခွဲခြားနိုင်ကြဆက်ဆံမှုတွေကအခုလက်ရှိချိန်ရှိနေတော့ပဲပေါ့အဲရှိနေလို့တော့ကျွန်တော်တို့ရှိမှရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့အကြောင်းတွေကိုကျွန်တော်ကဒီမှာလာပြီးရမှာလာပြီးဆင်းတွေ့တာပေါ့နော
်ဒါအပြင်မြို့နယ်ဝေးနေတဲ့နေရာတွေမှာခွဲခြားဆက်ဆံမှုအခြေအနေတွေကိုလည်းသူကအခုလို့ပြောပြပါဗျ
ခွဲခြားတာတစ်ခုရှိရကိုယ်ကိုယ်တိုင်ခွဲခြားတာရဲ့လူလူကနေပြီးခွဲကြတာနှစ်ခုရှိတယ်။အဲအဓိကကိုကိုယ်တိုင်ခွဲကြတာအရင်ဆိုပါရဲကိုကိုယ်တိုင်ခွဲကြလို့ရှိရင်တော့ဒီ HIV ပိုးအကြောင်းကိုလည်းမသိဘူး။ဒီ HIV ပိုးကနေပြီးဘယ်လိုကူးစက်မှုဦးစက်နေလဲမသိရတော့ဘူးကိုကိုယ်တိုင်ခွဲကြနေတယ်ကိုကိုယ်တိုင်ခွဲကြပဲနဲ့ဆေးဝါးကုသမှုခံယူမှုမရှိဘူးမရှိပဲနဲ့အဲတချို့တော့တချို့သေသွားတဲ့ဒီ HIV ပိုးကူးစက်ထားတဲ့လူတွေရှိပါတယ်။အဓိကနေဒီမှာဆိုရင်တော့သူခွဲကြနေရာဆက်ဆံမှုရှိနေတဲ့အတွက်ကမှသူကအပြင်းမထွက်ရတာမျိုးလို့သူကိုယ်တိုင်ကိုယ်လည်းဖွင့်မပြောတာမျိုးလို့တချို့ဆိုရင်တော့ပဲနေရာမှာစေကူတံဖိုင်ရမယ်ဆိုတော့လက်လန်းမမီရဲ့ပုံစံမျိုးရှိတာမျိုးတို့အဲ့လိုမျိုးတွေ
လက်ရှိကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံကြီးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လဲဆွေးနွေးခဲ့ပါတယ်အရှိတောင်အာရှမှာထူးခြားတဲ့အပြောင်းလဲတွေခေါင်းစဉ်နဲ့မြန်မာနိုင်ငံမှာ HIV AIDS ကုသမှုနည်းတွေပြောင်းလဲလာပုံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအစိုးရနဲ့တွဲဖက်ပြီးတော့ HIV AIDS ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်ရမှာအပြောင်းလဲတွေရှိနေတဲ့အကြောင်းကိုကျန်းမာရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးဒေါက်တာတိမ့်သိမ့်ထင်းနဲ့ UN AIDS ကတာဝန်ရှိသူတွေဦးဆောင်ပြီးတော့ဆွေးနွေးပွဲကျင်းပခဲ့ပါတယ်ရှင်